မြန်မာနိုင်ငံမှာဆက်အနာတင်လိုက်တဲ့ဖေဖော်ဝါရီလတရက်နေ့နောက်ပိုင်းလွှတ်တော်စနစ်ဖျက်သိမ်းပြီးတဲ့နောက်မဲဆန္ဒနယ်ရာကပြည်သူတွေရဲ့အခက်အခဲကိုလွှတ်တော်မှာကိုးစားပြုတင်ပြတောင်းဆိုမဲ့လွှတ်တော်ကိုယ်စားလှယ်တွေရှိတာအခုဆိုရင်ကိုးလာတဲ့ကြော်ခဲ့ပါပြီလွှတ်တော်ကိုယ်စားလှယ်တွေရှိတဲ့အတွက်ပြည်သူတွေဘလောက်ထိခိုက်ညံ့တာနေပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုယ်ရဲ
ကျင်းပခဲ့တာနိုဝင်ဘာလ၈ရက်နေ့ကတနည်းပြပါတယ်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပထမဆုံးလွှတ်တော်စည်းဝေးပွဲလုံးမဲ့ဖေဖော်ဝါရီလ၁ရက်နေ့မှာပဲစစ်တပ်ကအာဏာသိမ်းယူခဲ့ပြီးလွှတ်တော်ကိုလည်းချက်သိမ်းခဲ့ပါတယ်။ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တော်တော်များများဖမ်းဆီးခံရတချို့လည်းလွတ်မြောက်ရကိုထွက်ပြေးနေကြရတဲ့အတွက်မဲဆန္ဒနယ်ယူတွေကပြည်သူတွေရဲ့လိုအပ်ချက်တွေကိုတင်ပြပေးမဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေမရှိကြတော့ပါဘူး။ရခိုင်ပြည်နယ်မှာဆိုရင်ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးနေကြရတဲ့အစ်စ်ဘေးဒုက္ခသည်တွေနေရက်ပြန်နိုင်မှုအတွက်လွှတ်တော်မှာတင်ပြပြောဆိုပေးမဲ့လွှတ်တော်ကိုယ်စားလှယ်တွေမရှိတော့တလို့ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လုပ်ပေးမဲ့ပြည်သူ့ကိုယ်စားပြုလွှတ်တော်ကိုယ်စားလှယ်မရှိတော့တာဟာပြည်သူတွေအတွက်နှစ်နံမှုတစ်ခုဖြစ်တယ်လို့လည်းရခိုင်ပြည်နယ်အမျိုးသမီးကွန်ရက်ကဥက္ကဋ္ဌဒေါ်ညိုအေးကပြောပါတယ်
ဒီကဘယ်လိုကြောင်လဲဆိုရေးကောက်ပွဲဆိုရှင်နည်းဆိုတစ်နှစ်ခတ်လဲပြီးတော့လीနော်ဒီစုံနာကကျွန်တော်တို့စီမှာတက်တဲ့ကိစ္စလေးလည်းမရှိဘူးပြီးတော့လည်းတောင်းတနေတဲ့စစ်တော်ကြီးရတဲ့ဟိုရက်ပိုင်းလာတဲ့အနေထားပေါ့နော်အဲ့ဒါကိုမြင်သိနေရတဲ့အချိန်မှာကျွန်တော်တို့ကမှရှိပုံပြီးတော့ဟိုဘယ်လိုပြောလဲဆိုစံပယ်မှုကြီးများလာတာပေါ့လေနော်စံပယ်မှုကြီးလည်းလို့ဆိုရှင်တော့ဟိုတက်တဲ့ကိစ္စလေးကြီးဒီလိုကြားတယ်လို့ရှိရသူ data အလိုက်ကြီးပြောပြလို့ပြီးတော့ data နေတော့လာစစ်ချောင်းကြီးရလဲနေရမပြန်နိုင်သေးဘူးလေစစ်ချောင်းကြီးရနေရမပြန်နိုင်သေးဘူးဆိုတော့ကျွန်တော်က data အလိုက်ပြောပြနေပြီကိုယ်စလေအင်အားတွေတော့ညော့သွားတယ်လို့ဆိုအောင်မှာပေါ့နော်
ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ချင်းပြည်နယ်မှာလဲစီးပွားရေးပညာရေးစားဝတ်နေရေးနဲ့လမ်းပန်းဆက်သွယ်ရေးတွေတိုးတက်အောင်လှုပ်ဆောင်ပေးမဲ့လွတ်တော်ကိုယ်စလေတွေမရှိတော့ပါဘူးအထူးသဖြင့်တိုက်ပွဲတွေဖြစ်နေခြင်းဒေသခံတွေရဲ့အခက်အခဲကိုလွတ်တော်မှာဖြေရှင်းဆောင်ရွက်တာမျိုးမလုပ်နိုင်တာမို့ပြည်သူတွေအနေနဲ့ထွက်ပေါက်ပိတ်နေတယ်လို့ဖြစ်နေတယ်လို့ပလောဝဒေသခံတူဦးဖြစ်တဲ့ဆလိုင်းအောင်မျိုးကပြောပါတယ်
။ဟုတ်ကဲ့အကိုလွတ်တော်ကိုယ်စားလှယ်ရှိတော့ဥမာပြောမယ်ဆိုလူထုတွေရဲ့လိုအပ်ချက်တွေကိုတင်ပြဖွက်ရှိမယ်ကိုဥမာပြောမယ်ဆိုကျွန်တော်တို့ဥမာတစ်ခုခုဒီမှာလင်းတဒါကျိုးနေတဲ့အရေးတစ်ခုအရေးပေါ့ကျွန်တော်တို့ဒီနေရာကပြောမယ်ဆိုစီယုံသွားတဲ့လင်းကြောင်းဥမာအဲ့လိုမျိုးဆိုရင်ကျွန်တော်တို့တင်ပြတော့သူတို့ကမချစ်ချင်းအောင်ဥမာလက်တော်ကိုယ်စီလေးကသူကစီမံခွင့်ခွင့်ပြီးတော့ရန်အောင်ကိုသူကဆွန့်ဆောင်ပေးတယ်အခုကကျွန်တော်တို့တင်ပြမဲ့လင်းပိတ်ပလို့ဖြစ်တော့ဖြစ်နေတယ်အကိုဘသူ့ကိုတင်ပြရမလဲဆိုတာလည်းမသိဘူးလိုအပ်ချက်ကိုပြောပြတော့လဲပြောပြမလို့ဘူးအကိုလုံးပြောတဲ့စကားပဲနားထောင်အဲ့လိုမျိုးအနေထားကိုပဲကျွန်တော်တို့တွေးမြင်နေရတယ်အကို
အစိုးရကိုထိန်းချုပ်ပေးမဲ့လွှတ်တော်ကိုယ်စားလှယ်တွေမရှိတော့တာဟာပြည်သူတွေအတွက်နောက်ထပ်နှစ်နံမှုတစ်ခုဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးထန်းသမင်မျိုးနယ်ကနော်အီဖောကပြောပါတယ
်။ဒါနဲ့ဆောင်ရွက်မှုတွေလည်းရှိတာပေါ့နော်ကိုဗစ်ဒီမျိုးနဲ့မှာရှိတယ်ဒီပြည်သူလူထုတွေကနေပြီးတော့သူရဲ့အခက်အခဲတွေဒီလိုအပ်ချက်တွေကိုဒါအထက်ကိုတင်ပြပေးမယ်ဈာကန်ဒီလွတ်တော်ကိုလည်းမရှိဘူးဆိုတော့ဒါအခက်အခဲရှိတာပေါ့နော်ပါလို့ဆိုတော့ဒီလိုသူဒီကိုယ်လည်းဖြစ်နေဆိုလို့ရှိရင်ဒါဒီမှာရှိတဲ့အခက်အခဲတွေဥပမာဖြင့်ဒီသက်သွေးတွေဘာညာလာတယ်ရောက်ပြီးတော့စဉ်းကြည့်ပြရည်ပါရှိတယ်လေဘယ်လိုလုပ်ပြရည်ရှိတဲ့အခါကျတော့အခုကျတော့မရှိဘူးဆိုတော့ဒီမှာအဝလူတွေကအခက်အခဲဘယ်လိုဖြစ်နေလဲဆိုတော့အထက်ကလည်းမသိရဘူးနော်အဲ့ဒီအခက်အခဲတွေလည်းရှိတာပေါ့
ဒါအပြင်မွန်ပြည်နယ်မော်လမြိုင်ဒေသခံအမျိုးသမီးတူကလည်းပြည်သူတွေရဲ့ဆန္ဒကိုအကောင့်ထဲဖော်ပေးမဲ့လွှတ်တော်ကိုယ်စားလှယ်ကိုမဲပေးခဲ့ပေမဲ့ထင်တယ်လို့မဖြစ်ခဲ့တယ်လို့ပြည်သူတွေအတွက်အကူအညီမဲ့ဖြစ်နေတယ်လို့လည်းပြောပါတယ
်။ရှိခဲ့ရင်တော့ဒီကိုယ်တိုင်တဲ့အကောင့်ကိုshare ပြီးရမယ်။ကိုယ်တိုင်ကိုယ်တိုင်မှအဆင်ပြေတဲ့ဟာတစ်ခုတန်းချလို့ရတယ်။ဒါဆိုမျိုးနဲ့ဒီလွှတ်တော်ရှိတယ်။ငါတန်းချလို့ရတယ်ဖြည့်ရှင်းရမယ်ဆိုတော့သူတို့နဲ့ကြားပြီးတော့မှအပြင်ပြန်လာတော့တော်လို့မရဘူး။အခုကျတော့အမရှိတဲ့ခါကျတော့ကျွန်တော်တို့ဖြစ်တာဖြစ်ရှင်းနေတယ်။ဥပဒေကြီးနဲ့ဒီလိုပေါ်ဖြစ်တယ်ကိုယ်ကနေဖြစ်တာမျိုးနဲ့ဒီလိုဆိုအဲ့လိုဆန်းစားရမှာလို
့။အရင် NLD အစိုးရလက်ထက်ကဆောင်ရွက်ခဲ့မှုတွေနဲ့ပတ်သက်လို့ထောက်ပြဝေဖန်စရာတွေကိုလွှတ်တော်စည်းဝေးပွဲတွေမှာတင်ပြဆွေးနွေးခဲ့ရတာရှိခဲ့ပါတယ်။2020ခုနှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကမဲအများစုအနိုင်ရခဲ့ပါတယ်။ဒါပေမဲ့မဲစင်းရင်မှားယွင်းမှုတွေကြောင့်လို့ဆိုပြီးစစ်တပ်ကအာဏာသိမ်းခဲ့တာအခုဆို6လကျော်ရှိနေပါပြီခင်ဗျာ။